Welcome to the Voice of America in Burmese.
Mingla nyajama torashimak nya. Noi mala nasane ye tenin la ni nya view in myama ban ye season ni go American Pitong su Washington DC myo ro gan ni dai yai tholun pe ni ba le khnya. Masanojinya kunaigani senai ti tholun pe ni de season go ro line no meter 1925 ne 30 ni lo pyin VOA Myanmar Bank ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးတော့ပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်တမောင်သားမှာပေါ့မြတ်သူနဲ့အတူဒီကနေ့သတင်းတွေကိုကြီးညာပေးမှာပါမြန်မာမပါပဲတရုတ်နဲ့အာဆီယံထိပ်သီးအစည်းအဝေးကိုဒီကနေ့ကျင်းပလိုက်ကြပါတယ်ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့ဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းကုန်အမှုတွေကိုဒီကနေ့တရားရုံးမှာအပြီးသတ်ရှောင်လွှဲခဲ့ကြပါတယ်နိုင်ငံတကာရဲတပ်ဖွဲ့ညီလာခံကိုမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်ခွင့်မပြုဖို့နိုင်ငံတကာနဲ့မြန်မာရဲဘက်ဖွဲ့စည်း150ကျော်ကတောင်းဆိုလိုက်ကြပါတယ်အခုလိုမြန်မာသတင်းတွေပြည်နိုင်ငံတကာသတင်းတွေကိုလည်းဒီနေ့ကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဒီကနေ့ညသောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အမှုတွေအကြောင်းကိုပထမဦးဆုံးကြားကြရပါမယ
်တရားသူကြီးရဲ့အမြင်နဲ့ကတော့ခိုင်းလာကဒါကလည်းကောင်းနေပဲသူတို့ခင်ဗျာပါစဉ်းစားနေရတော့သူတို့ရဲ့လွတ်လပ်ခံလေးအစ်မတန်မရှိတော့ဘူ
းဒီကနေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့တဲ့အမှုနောက်ဆုံးအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့မြန်မာမပါတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲသုံးသက်ချက်စကိုင်းတိုင်းကလေးမျိုးကတိုက်ပွဲနောက်ဆုံးအခြေအနေကင်းပြင်းတဲ့အတွင်းမှာစကားဆဥက္ကဋ္ဌရင်တန်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းတွေကိုနာဆင်ကြရဖို့ရှိပါတယ်နောက်ပိုင်းအပတ်စဉ်ခဏတွေမှာတော့သတင်းတော်မဆုစီးပွားရေးကန္တာဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါအဲ့ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့တလင်းလာညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
မြန်မာမပါပဲတရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတနင်္လာနေ့မှာကျင်းပလိုက်ကြပါတယ်အွန်လိုင်းကတွေ့ဆုံဆွေးနွေးကြတဲ့ပွဲကိုနိုင်ငံရေးအဆင့်မဟုတ်တဲ့တန်တမာတယောက်တက်မယ်လို့မျှော်လင့်ထားခဲ့ပေမဲ့ပေါ်မလာခဲ့တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကအတည်ပြုကြေညာပါတယ်မြန်မာကိုဘယ်သူကိုစားပြုရမယ်ဆိုတာကိုတော့အ ਨੇ ဆုံးအားလုံးသဘောတူကြပါတယ်အ ਨੇ ဆုံးနာမည်တော့ရှိပါတယ်လို့နိုင်ငံခြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်အာဆီယံအထူးကိုယ်စားလှယ်သွားရောက်ရေးကိစ္စအကောင့်ထက်ပေါ်လာလိမ့်မယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကအလို့ကိုမျှော်လင့်နေကြဆဲဖြစ်ပါတယ်လို့လည်းဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကဆိုပါတယ်မြန်မာကောင်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်တက်တိုင်အောင်တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့အချို့အာဆီယံနိုင်ငံများကနိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲဖိအားပေးဆောင်ရွက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။နိုင်ငံငယ်တွေကိုနိုင်ကျင့်လွှမ်းမှုမှာမဟုတ်ဘူးလို့ဒီနေ့ထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီဂျင်ပင်ကပြောလိုက်ပေမဲ့ဖိလစ်ပိုင်သမ္မတဒူတာဒေးကတော့တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးအငြင်းခုန်ဖြစ်နေရတာကိုသူမုံလီကျောင်းနဲ့တရားဥပဒေစိုးမိုးဖို့လိုအပ်ကြောင်းတရုတ်သမ္မတကအင်ရှင်ဖြစ်ကျင်းပတဲ့ဒီစီမွေးမှာကြေညာသွားပါတယ်
။နေပြည်တော်တည်ထောင်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးနေတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါက်အောင်ဆန်းစုကြည်တို့ပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးဆိုင်ရာအမှုနဲ့ဒေါက်အောင်ဆန်းစုကြည်ပေါ်ဆွဲဆိုရတဲ့ကုံတော်ရေးအမှုပို့ကုန်သွင်းမှုအမှုတွေအတွက်ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာဆက်လက်ကြားနာစစ်ဆေးပါတယ်။ဦးဝင်းမြင့်ကိုဒေါအောင်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့တဘာဝဘေးအမှုနှစ်ခုစလုံးအတွက်အပြီးသက်လျှောက်လှဲချက်တွေကိုဒီကနေ့တင်ပြလျှောက်ထားခဲ့ကြတယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်ဒီအမှုနှစ်ခုလုံးအတွက်လာမယ့်ဒီဇင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချမှတ်မယ်လို့တရားသူကြီးကသတ်မှတ်လိုက်ပါတယ်ဒီကနေ့ရုံးချိန်မှာဒေါအောင်ဆန်းစုကြည်ရဲ့အမှုသုံးမှုတွေကပို့ကုန်သွင်းကုန်ဥပဒေချိုးဖောက်ရဲဆိုတဲ့အမှုနဲ့စက်သွေးရေးဥပဒေချိုးဖောက်ရဲဆိုတဲ့အမှုတွေအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်တဲ့အနေနဲ့ဖေးဆိုလျှောက်ထားခဲ့ပါတယ်ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေရအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရလို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်တရားခွင်မှာသူပါရီဖြေဆိုခဲ့တဲ့ဆိုတဲ့အသေးစိတ်ကိုမသိရပါဘူး။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာပဲပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေအမှုနှစ်ခုစလုံးအတွက်အပြီးသက်လျှောက်လှဲချက်တွေကိုကြားနာဖို့ပြန်လည်ချိန်ဆရတယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ
။ Interpol လို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုတရားခွင်မပြုဖို့မြန်မာနဲ့နိုင်ငံတကာရပ်ပက်ဖွဲ့စည်းပေါင်း259ဘွဲ့ကတောင်းဆိုလိုက်ကြပါတယ်။ Interpol ဖွဲ့ဥက္ကဋ္ဌကင်မြောင်ယန်ထရိုတူယေမှုချုပ်ဂျာဂန်စတော့ခ်နဲ့အလုံးမှုဆောင်ဖွဲ့စည်းကိုပေးပို့ခဲ့တဲ့စာထဲမှာအခုလိုတောင်းဆိုလိုက်ကြတာပါ။ Interpol ရဲ့အနာဂတ်အမျှော်မြင်ကကမ္ဘာသူကမ္ဘာသားတွေရဲ့လုံခြုံရေးကိုပံ့ပိုးပြီး Say cha de gba phi aw ye tat phwe ko chait set a lou lou yi phit da jaw sit kaun si ye lou ya dwi ha interpol ye ana ga a myin ne phi lan san jin phit ni da wo a ya bae phwe si dwi ga thauk ja lai ya ba le 89 chain myaw thwe le nyi na ga ko pi dai dutiya win ji dutiya bo chou chi tan nai u saung ta ya ma phit de lo sa ma phaw pya tha ba le nai ga da ga a tai win ga sit kaun si ko a ti ma pyu bo nyin so tha ja pi kula tam ga thwe le nyi na ga COP 26 kula tam ga ya de yu lu nyi na ga ASEAN take the seaway be a good jimba need ASEAN deal take the seaway rima. Sick on seagull, dequim a bigger jababu, dabi. Pidulu boy, Janjo, yes, sir, pinna, dekake, dekai, nidaga. Ludamun, a dear long boy, you lune, Yasmin, young and yellow. Good at them, I a dija lunate, so necessary, I am gale, piosu, talago, a yabet, poisidega, taupiale, pare. Pinami muarane.
ရတဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအတွက်ဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်ကတိုက်တာဝန်ရှိတဲ့ပြည်ဥရောပသမ္မဂရဲ့ပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာလဲသူ့နာမည်ထည့်ထားတာကိုစာမှာဖော်ပြထားပါတယ်ဗင်နီဇွဲလားဒေသနာနဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာလက်ရှိအာဏာရဆိုရှယ်လစ်ပါတီကပြည်နယ်အုပ်ချုပ်မှုနေရာ20နဲ့အတိုက်ခံ3နေရာတွေနေရာ3ခုမှာ အခုအောင်မြင်မှုဟာအချိန်ငယ်အဖြစ်ပြီးတော့မှန်ကန်တဲ့အောင်ပွဲမှုဂုံပြူးကျင်းပရမယ်လို့သမရကထောက်ခံသူတွေရဲ့အလဲမှာပြောကြားခဲ့ပါတယ်။2018ဒီသားဆိုင်ရာရွေးကောက်ပွဲနဲ့2019လွှတ်တော်ရွေးကောက်ပွဲတွေကိုအတိုက်ခံတွေကသဘိမှောက်ခဲ့ပြီးနောက်ပိုင်းမှာပြန်လည်ရှင်ပြိုင်လာမှုအတိုက်ခံခေါင်းဆောင်တွေအတွက်ရလဒ်တွေကစုဆိုင်နေရတာလည်းဖြစ်ပါတယ်။ 2019年2月18日、アナヤバディが29年アナヤシゲビ、アタイカンリーが4年アナヤシゲバレ。あく遊郭ウェマロ、メイベボマポンテンダルリレが、リゼットテトマシヤゲノダメイベゲジャレロ遊郭ウェアヤシディがပြောပါれ。နိုင်ငံတော်ပြည်နယ်အုပ်ချုပ်ရေးမှုမျိုးတော်ဝန်မျိုးတော်ကောင်စီစတဲ့遊郭ウェနေရာ3000ကျော်အတွက်ဗင်နီဇွဲလားပြည်သူတွေကမဲပေးရွေးချယ်နေကြတာလည်းဖြစ်ပါれခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီက10:00အထိ95.9kHz 15.53 95kHz 11.85တို့ညာလိုင်းထိုမီတာ300နှင့်kHz 93.9ကိုတုံးတုံးငါးတို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190kHz 15.9ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
တင်းလာနေကြဗီအိုအီသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်ဝါရှောက်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခရစ်မတ်လက်နက်ပွဲကိုကားနဲ့ဝင်တိုက်တဲ့အတွက်လူ9ယောက်သေဆုံးပြီး40ကျော်သားရရှိသွားကြပါတယ်လို့ရဲတပ်ဖွဲ့ကအတည်ပြုပြောကြားလိုက်ပါတယ်။အခုလိုကားနဲ့တိုက်တာဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိမရှိမသိရသေးပေမဲ့နောက်ထပ်တိုက် လူအုပ်ကိုဝေမောင်းတိုက်တိုက်တာဖြစ်ပါတယ်လို့မျက်မြင်သက်သေသူကမီဒီယာတွေကိုပြောပါတယ်အသက်9နှစ်က15နှစ်အရွယ်မိန်းကလေးအကအဖွဲ့ကိုဝင်းတိုက်တာဖြစ်ပါတယ်ကားမောင်းသူကိုဖမ်းဆီးမိထားတယ်လို့ရဲတပ်ဖွဲ့ကြီးကဆိုပါတယ်အင်ဂျီရိုတာဝန်ရှိသူတွေကအဖြစ်ပြက်ကိုသမ္မတဂျိုးဘိုင်ဒန်ကိုတင်ပြခဲ့ပြီးဖြစ်ပေါ်ပြောင်းလဲမှုတွေကိုအစိုးရကစောင့်ကြည့်နေတဲ့ပြင်လိုအပ်တဲ့အကူအညီတွေကိုပြည်내နဲ့ဒေသန္တရတာဝန်ရှိသူတွေကိုပေးမယ်လို့အင်ဂျီရိုကပြောပါတယ်တနင်္လာနေ့မှာတော့အဲ့ဒီမျိုးလေးကအကြောင်းတွေကိုပိတ်ထားခဲ့ပါတယ်
။ဥရောပမှာကိုဗစ်ရောဂါတပံမြင့်တက်လာချိန်မှာပဲအော်စတြေးလျနိုင်ငံမှာအသွားအလာကတ်သတ်မှုတွေကိုပြန်လည်စတင်လိုက်ပါတယ်။ခရစ်စမတ်အားလည်းရည်ဒီမစတင်မီမှာပဲအော်စတြေးလျဈေးဆိုင်တွေစားသောဆိုင်တွေနဲ့ဈေးရောင်းပွဲတွေအားလုံးကိုပိတ်လိုက်ပြီးတော့အသွားအလာကန့်သတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကလူတောင်းချီပြီးတော့လမ်းပေါ်ထွက်လာစေဖို့အစဖော်ပေးသလိုဖြစ်ခဲ့ရပြီးတချို့ကလည်းအစိုးရကိုကြိုးကြိုးတင်းတင်းမရှိခဲ့တဲ့အပေါ်မှာအပြစ်တင်နေကြပါတယ်။စီမင်းသည့်အရာအော်စတြေးလျပြည်သူ 7.9 သန်းဟာတနင်္လာနေ့မနေ့အစောပိုင်းကစပြီးတော့အလုတ်သွားတာဈေးဝယ်တာလိချင်ငံလုတာကလွဲလို့နေနေကထွက်ခွာခွင့်မပြုတော့ပါဘူး။အော်စတြေးလျနိုင်ငံကမဖြစ်မနေကိုဗစ်ကာကွယ်ဆေးထိုးဖို့ဖေဖော်ဝါရီလ1ရက်ကစလို့သတ်မှတ်ပြထန်းခဲ့တာပါ။ဥရောပသမဂ္ဂတိုင်းပြည်တွေမှာတော့ကာကွယ်ဆေးကြေကြေပြန့်ထိုးနှံပြီးကတည်းကနိုင်ငံနဲ့ချီပြီးတော့အသွားအလာကန့်သတ်တာမျိုးကိုပြန်လည်လှုပ်ဆောင်တာတွေမရှိတော့ပါဘူး။ပြီးခဲ့တဲ့နေရာဒီတုန်းကတော့အော်စတြေးလျဝန်ကြီးချုပ်ဆပစ်စတရင်ကတ်စ်ကဒီကပ်ကြီးပြီးဆုံးသွားပြီလို့တော့ကြီးညာခဲ့ပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးထုံးနှုံးတွေကထက်တက်မလာပဲပုံမှန်ဖြစ်နေတာရဲ့ကူးဆက်သူအရေးအတွက်ကစံချိန်သစ်ဖြစ်ပေါ်လာတာရဲ့တည်ဆုံးမှုတဖြည်းဖြည်းမြင့်တက်လာတဲ့အကြောင်းအစိုးရအနေနဲ့အရင်လိုပြန်လည်ကန့်သတ်လာတာဖြစ်ပါတယ်ခင်ဗျာ
။ Rotterdam မြို့နယ် Netherlands ရဲ့တခြားမြို့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်ဆူမှုတွေကိုဝန်ကြီးချုပ်မတ်ကရူတာကရှုတ်ချလိုက်ပါတယ်။အဲ့ဒီသူတွေကိုရဲနဲ့အစိုးရရှေ့နေတွေကရေးယူမယ်လို့လည်းတနင်္လာနေ့ကသူကပြောကြားလိုက်ပါတယ်။ COVID ပိုကူးဆက်တာပိုများလာတာကြောင့် Netherlands နဲ့ Brussels မှာအစိုးရကအသွားအလာကန့်သတ်လိုက်တာကိုကန့်ကွက်ဆန္ဒပြကြရာကအကြမ်းဖက်တာတွေအထိဖြစ်ပွားခဲ့ရတာပါ။ Rotterdam မြို့နဲ့တခြားမြို့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာဆန္ဒပြတာတွေမဟုတ်ဘဲရဲတပ်ဖွဲ့မိသားနဲ့သူနာပြုရင်မောင်းတွေကိုတိုက်ခိုက်တာတက်တက်ဖြစ်ပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုကာလရှည်ကြာခံစားခဲ့ရတာကြောင့်လူ့ဖွဲ့စည်းအတွင်းမှာတင်းမာမှုတွေဖြစ်နေတာကိုဝန်ကြီးချုပ်ကအသိမှတ်ပြုပြောကြားလိုက်ပါတယ်။ COVID ကူးစက်တာပြန်ထက်လာပြီးတဲ့နောက်လာမယ့်နှစ်သစ်ကိုမီးရှို့မီးပန်းပွဲကိုဖျက်သိမ်းလိုက်တာနဲ့အတူအသွာလာချုပ်ကိုတပိုင်းကတ်တိုက်တဲ့အတွက်လူငယ်တွေကရဲတွေကိုမီးရှို့မီးပန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။49ယောက်ကိုဖမ်းဆီးထားပြီး6ယောက်ကအရွယ်မရောက်သေးသူတွေဖြစ်ကြပါတယ်။ရဲကပြစ်ခတ်ခဲ့ရမှာလူ4ယောက်တင်းနဲ့တန်းရရှိခဲ့ကြတဲ့အတွက်တီးကြားစုံစမ်းစစ်ဆေးရေးအဖွဲ့နဲ့စစ်ဆေးနေပါတယ်
။နံပါတ်ကြီးတရုတ်တင်းနဲ့မဲ့ပန်ရွှေဟာမြားပြည်သူနဲ့ဆိုင်တဲ့ပွဲတွေမှာပါဝင်တက်ရောက်လာပြီလို့တရုတ်နိုင်ငံသားကြီးပြောဝင်ရှိသူကတင်းလာနေမှာပြောပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်ဟောင်းဇောင်ဂေါ်လီကသူမကိုလိမ်ပိုင်းဖျားယောင်းရယူတယ်လို့လူမှုမီဒီယာတွေပေါ်မှာသူမကဆွဆွဲဖော်ပြခဲ့တဲ့နိုဝင်ဘာလ2ရက်နောက်ပိုင်းကလေးကဖန်ဟာလူလူရှိမောက်ကပျောက်ကွယ်နေခဲ့တာပါတရုတ်ဆိုအားကျွန်တော်နိုင်ငံပေးထားတဲ့ Global Times ရဲ့ Editor ချုပ် Hugh C. Jin ကသူ့ရဲ့ Twitter ပေါ်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတင်ထားတဲ့25 seconds ကဗီဒီယိုထဲမှာတော့ဖန်ဟာပျော်ပျော်ရွှင်ရွှင်နဲ့လက်ကိုဝေ့ယမ်းနေပြီးကလေးကစားတဲ့ Junior တင်းနဲ့နောက်ဆုံးပြိုင်ပွဲမှာသူမရဲ့ကိုယ်ရေးအချင်းကိုရေးပြီးနေတာကိုပြသတာပါခင်ဗျာ
နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့ကော်မြတ်သူတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းလာတွေကိုတင်ပြပေးဖို့အလဲရလာပြီးမို့ပထမဦးဆုံးတော့အတမင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ရဲ့အမှုကြားနာတဲ့သတင်းနဲ့စပါမယ်။တမရဦးဝင်းမြင့်နဲ့အနိုင်ငံတော်အတမင်ကပုဂ္ဂိုလ်တောင်ဆန်းစုကြည်တို့အပေါ်ပုံမှန်25နဲ့ဆွဲချက်တင်ထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုးဖောက်တယ်ဆိုတဲ့အမှုတွေအတွက်ဒီဇင်ဘာ6ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်။အဲ့ဒီအမှုနမှုစလုံးအတွက်ဒီကနေ့နေပြည်တော်သီးသန့်တရားရုံးမှာအပြစ်သားလျှောက်လွှဲချက်တွေတင်ပြခဲ့ကြပါတယ်။ရှေ့လာမဲ့သတင်းပတ်ကစပြီးဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတချို့အတွက်အပြစ်သားအမိန့်ချဖို့ရှိနေတာမှာတရားရုံးကြားနာမှုတွေအပေါ်မူတည်ပြီးချမှတ်တဲ့ဆုံးဖြတ်ချက်မျိုးမျှော်လင့်လို့ရနိုင်ပါမလား။ဒီအကြောင်းရန်ကုန်ကပြဖို့တဲ့သတင်းကိုတော့မှတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ဒီပြီးတော့တည်ထက်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးတဲ့တမရဦးဝင်းမြင့်အပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနောက်ဒေါ်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့တဘာဝဘေးအမှုအပြင်ဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းကုန်အမှုတွေအတွက်ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာဆက်လက်ကြားနာစစ်ဆေးတာပါ။ဦးဝင်းမြင့်ကိုရောဒေါ်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့တဘာဝဘေးအမှုနှစ်ခုစလုံးအတွက်အပြစ်သက်လျှောက်လဲချက်တွေကိုဒီကနေ့တင်ပြလျှောက်ထားခဲ့ကြတယ်လို့ဒီပြော်ကလာတဲ့သတင်းတွေအရသိရပါတယ်။အဲ့ဒီနှစ်မှုလုံးအတွက်လာမယ့်ဒီဇင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တရားသူကြီးကသတ်မှတ်လိုက်ပါတယ်။ဒီကနေ့ရုံးချိန်မှာကြားနာစစ်ဆေးတဲ့ဒေါ်ဆန်းစုကြည်ရဲ့အမှုသုံးမှုတွေကပိုးကုံသွင်းကုံဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်ဒေါ်ဆန်းစုကြည်ကိုယ်တိုင်တက်သေးအနေနဲ့ဖြေဆိုလျှောက်ထားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရဘူးလို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်တရားခွင်မှာသူပါတွေဖြေဆိုခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူး။လာမယ့်ဒီဇင်ဘာ6ရက်နေ့မှာပဲပို့ကုံသွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေအမှုနှစ်ခုစလုံးအတွက်အပြစ်သက်လျှောက်လဲချက်တွေကြားနာဖို့လည်းပြန်လည်ချိန်ဆထားတယ်လို့စုံစမ်းသိရပါတယ်။ရှေ့တွင်ပဲအင်္ဂါနေ့နိုဝင်ဘာလ30ရက်နေ့ကျရင်ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အမှုတွဲပြီးရာဇသက်ကြီးပုံမှန်905ခွေနဲ့တရားစွဲဆိုထားတဲ့အများပြည်သူတင်းငိမ့်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့အမိန့်အတွက်တရားသူကြီးကအမိန့်ချမှတ်မှာဖြစ်ပါတယ်။NLD ကြီးကဲရီအပေါ်တရားခွင်မှာစစ်ဆေးကြားနာမှုတွေကိုအများပြည်သူအသေးစိတ်မသိရသလိုရှင်းလင်းတွေကိုလည်းမပြောရဘူးလို့တားမြစ်ထားတဲ့အချိန်မှာအထူးတရားရုံးအနေနဲ့ကရောမျှတလွတ်လပ်တဲ့တရားစီရင်မှုမျိုးလုပ်နိုင်ပါမလားတရားလွတ်တော်ရှင်းလင်းတူကအခုလိုတုံ့သက်ပြောဆိုပါတယ
်တရားစီရင်မှာတရားမျှတပြီးတော့တရားဥပဒေစိုးမိုးဖို့တရားမျှတဖို့လွတ်လပ်ဖို့စံရင်စံမျိုးနဲ့ရှိပေမဲ့ကျွန်တော်ဒီကတရားသူကြီးတွေကဥပဒေအတိုင်းလုပ်ဖို့ဒီသူတို့ကိုယ်တိုင်တော်တော်သတိထားပြီးတော့ဘလို့အချိန်မှာဘလို့အမိန့်ချရမလဲဆိုတာပဲစဉ်းစားတာများတယ်။ပုံပြင်နဲ့အမိတွေအောင်လဲသူတို့ကပေါင်းနေတာနေမကြီးတာကိုကြီးတဲ့လမ်းကြောင်းတာနေသိကြရတယ်ဘလို့ကြီးမလဲလို့စဉ်းစားရတယ်။ အဲ့ဒီပုံစံဖြစ်နေတဲ့ဒီလိုအခြေမျိုးမှာဘလို့အမိန့်ညာကမလဲလို့ပဲစဉ်းစားနေကြတယ
်။အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေပေါင်းလိုက်ရင်ထောင်ဒဏ်နှစ်90အထိကျနိုင်တဲ့အခြေအနေရှိပါတယ်။တရားရုံးကဆုံးဖြတ်ချက်ချရင်ဘယ်လိုလှုပ်ဆောင်မလဲလို့ VOA ကမေးမြန်းကြမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဒီဟိုပြည်ထဲဝန်ကြီးဌာနကိုပြန်ပေးပြီးမှကျွန်တော်လည်းပြန်ပြောလို့ရပါမယ်ကြာဟုတ်ကဲ့
။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပြီးဇွန်လ14ရက်နေ့ကစပြီးသူတို့အမှုတွေကိုနေပြည်တော်တရားရုံးမှာစတင်စစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုနိုင်ငံတော်လူဝတ်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေအပါအဝင်အမှုပေါင်းစတက်မှုထက်မနည်းနဲ့လက်ရှိမှာရင်ဆိုင်နေရပြီးတော့အမှု၅မှုအတွက်စွဲချက်တင်ခံထားပါရရှင
်။မကင်ပြူတွေပြောပြပေးခဲ့တာပါခင်ဗျာ။ကိုဆက်ပြီးတော့မြန်မာမှာပါတဲ့တရုတ်အာဆီယံတည်တည်ဆွေးနွေးပွဲသုံးသပ်ချက်ကိုတင်ပြပေးပါမယ်။တရုတ်နဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမှအွန်လိုင်းကကျင်းပတဲ့တည်တည်ဆွေးနွေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေအကြားဘုံသဘောတူထားတဲ့အချက်တွေအတိုင်းအကောင့်ထဲမပေါ်သေး၍အာဆီယံနဲ့သက်ဆိုင်တဲ့တည်တည်အစည်းအဝေးတွေမှာမြန်မာပါဝင်နိုင်မယ့်အလားအလာမရှိနိုင်ဘူးလို့လေ့လာသူတချို့ကသုံးသပ်ပါတယ်။စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံမြင်ရပါသလား။ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ
တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးဘက်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးဝေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်၉နိုင်ငံကသဘောတူခဲ့ကြောင်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိပ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသတင်းထုတ်ပြန်ကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးကလည်းအာဆီယံနိုင်ငံတချို့ကနေအရင်တုန်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာရုမရှိတဲ့ကိုယ်စားလှယ်တူတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒီစည်းဝေးကိုတက်ရောက်နိုင်မို့တရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။မဟာမဲခေါင်ဒေသမှာပါဝင်တဲ့အာဆီယံ၅နိုင်ငံအနေနဲ့ကောင်းမွန်ညီညွတ်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောထားပါတယ်။အဲ့ဒီ၅နိုင်ငံကတော့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။အာဆီယံနဲ့ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်ရောက်နိုင်တဲ့အခြေအနေမရှိခဲ့တာအခုကတော့ဒုတိယအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုဖြည့်ရှင်းနိုင်ဖို့အာဆီယံခေါင်းဆောင်တွေဘုံသဘောတူညီထားတဲ့မူ၅ချက်အတိုင်းမြန်မာဘက်ကနေအကောင့်ထဲမဖော်သေး၍စစ်ကောင်စီခေါင်းဆောင်အနေနဲ့အာဆီယံစည်းဝေးပွဲတွေမှာတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူဥယေထွန်းတီဘောကသုံးသပ်ပါတယ်။
အာဆီယံကတော့ဒီဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ဟိုရှေ့ကအစည်းအဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတစ်စွဲကိုပြန်မျိုးသလိုဖြစ်မှာပေါ့
ဒီကနေ့ကျင်းပတဲ့ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်ဆိုးရရဲ့အာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှမ်မြန်မာနိုင်ငံကိုလာရောက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နိုဝင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုတော့တရုတ်ကဆက်ထိန်းထားမဲ့ပုံရပါတယ်လို့ဦးရထွန်းကသုံးသပ်ပါတယ
်တရုတ်ပြည်ကတော့ဒီအာဆီယံကနေတဆင့်ဆက်ဆံမှုမရှိပေမဲ့သူကတော့ဒီကြားအာဆီယံရဲ့ဆုံးဖြတ်ထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်လည်းတစ်ဖက်ကတိုက်တွန်းနေတယ်လို့တစ်ဖက်ကလည်းသူနဲ့ဒီမှာနဲ့ဒီကြားဆက်ဆံရေးတွေအတွက်တော့ဟိုစူးစမ်းနေတာတွေတော့ရှိတယ်နော်ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နယ်စပ်ကုန်သွယ်ရေးဂိတ်တွေပိတ်ထားတာကိုအဲဒီမူဆယ်ဘက်မှာတော့စပြီးတော့အစမ်းသဘောပြန်ဖွင့်တယ်လို့ကြားတယ်နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်အဲ့တော့ပြောကျင်တဲ့သဘောကတော့ဟိုအာဆီယံကအဲ့ဒီလိုဟိုဒီပြစ်ဒဏ်ပေးထားပြင်မယ်လို့တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့ရှိတဲ့ရှိတိုက်တဲ့အထိုက်အလျောက်ရှိတဲ့ရှိတိုက်တဲ့ဟာတော့ချက်သွားနိုင်မယ်လို့ကျွန်တော်တို့ယူဆတယ
်နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက္ခဌာနမှဒေါက်တာတီတာထွန်းကသုံးသပ်ပါတယ်
ဟုတ်ပါတော့ဒါကတည်းကလည်းပါလေဘာလို့မလဲပေါ့တော့ရှုပ်သေးတဲ့အချိန်လေးကြီးပါလေဘယ်လိုမလဲပေါ့တော့ရှုပ်သေးတဲ့အချိန်လေးကြီးမှာလေလူတိုင်းဝင်ကကိုယ့်ရဲ့ဒီချင်တဲ့ကိုအချိန်ကလည်းသူ့ရဲ့ဒီချင်တဲ့ဒီလုပ်နေရတယ်ဟိုဒါနာကကလည်းသူ့ရဲ့ဒီချင်တဲ့ပေါ့အီချင်လည်းသူ့ရဲ့ဒီချင်တဲ့ပေါ့အယူကလည်းပါပဲပြောမြန်မာဟိုဟိုဘောတင်ချင်ကကိုယ့်မဆော့ပြနေရသူကဟိုဟာချင် ကျွန်တော်တို့ကဟိုတော့ကျွန်တော်တို့ကိုယ်ကစောင့်ကြည့်နေရတယ်အဖြစ်နေရတယ်။
ASEAN ဘွဲ့ကိုစတင်တီထောင်တဲ့အချိန်ကနေစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဘူးဆိုတဲ့အခြေခံမူတစ်ချက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလတရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြန်မာရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်လိုက်ကြတာပါ။ 39
တရုတ်အာဆီယံမိတ်ဖက်အနှစ်30ပြည်ကနေဒေတာရင်းတည်ငြိမ်မှုတိုးတက်မှုငြိမ်းချမ်းရေးကိုလှုပ်ဆောင်နိုင်လိမ့်မယ်လို့လဲအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ကလေးမျိုးကတိုက်ပွဲသတင်းကိုလည်းပြောပြပေးပါဦးမယ်။စကိုင်းတိုင်းကလေးမျိုးအနီးကကြေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲ
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးမျိုးနယ်တောင်ပိုင်းမြစ်တာမြင့်အရှိတ်ကမ်းမှာရှိတဲ့ကြောက်ပြုတ်ရွာကဒေသခံတွေကတော့တိုက်ပွဲတွေကြောင့်နိုဝင်ဘာလဇန်ပိုင်းကလေးကထွက်ပြေးနေရတဲ့အတွက်ရွာထဲမှာလောလောဆယ်နေထိုင်သူမရှိပဲစစ်တပ်ဘက်ကတပ်စခန်းချထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့နိုဝင်ဘာ22ရက်မှာလည်းတိုက်ပွဲတွေမရှိပေမဲ့စစ်တပ်အင်အားတွေတိုးချနေတဲ့အတွက်စင်ရေးတင်းမာတဲ့အခြေအနေမှာရှိနေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကခုလိုပြောပါတယ်
။မနေ့ကနနေ့10နာရီလောက်ကစပြီးတိုက်ပွဲဖြစ်ပါတယ် PDF ကလေးကနေပြီးတော့မှကြောက်ပြုတ်ရွာဘက်ကိုကျွန်တော်တို့သွားပြီးတော့မှတွားရောက်ပြခတ်တိုက်ခိုက်ခဲ့တာပါ။ရွာတွင်းထဲထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နေ့လယ်တနာရီကျော်တနာရီခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲပြင်းထန်ခဲ့ပါတယ်။အာစစ်ကောင်စီတပ်ဖွဲ့တွေဘက်ကလက်နက်ကြီးတွေလည်းတုံ့ပြုခဲ့ပါတယ်ဗျ။ဒီကနေ့ကတော့အခုချိန်ထိတိုက်ပွဲဖြစ်ပွားမှုမရှိသေးပါဘူး။အာစီအေးတင်းမာမှုအခြေအနေတွေကတော့ဆက်ရှိနေသေးပါ။စစ်ကောင်စီတပ်ဖွဲ့တွေကတော့အရင်နေ့တွေကကလေးမျိုးကနေတပြေးပြေးချင်းတောင်ပိုင်းကိုသူတို့စစ်ကြောင်းလျှောက်တက်ပြီးတော့မှရွှေ့လာခဲ့တဲ့အနေအထားရှိတယ်။မနေ့ကဆိုရင်လည်းတောက်လျှောက်ထောက်ကျန့်ကနေစီတာကနေနှမြောင်းနှစ်ချောင်းချောင်းကွာကိုကျော်ပြီးတော့မှအောင်ချမ်းသာကနေပြီးတော့မှဒီမြစ်ရှိဘက်ကန်ကိုကူးနိုင်ဖို့အတွက်ကိုသူတို့ပြင်ဆင်နေတယ်လို့ကျွန်တော်တို့ယူဆပါတယ်ဗျ
။ပြီးခဲ့တဲ့သတင်းပတ်ကကလေးဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှင်းခဲ့ပြီးမိန်းကလေးအဖွဲ့ဝင်၈ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။သူတို့အချိန်နဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ကလေးပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။အရင်ဘက်ကတိုက်ပွဲတော့မှအရင်ဘက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ PDF ကလေးဖမ်းဆီးခံထားတဲ့ PDF ကလေးတပ်ဖွဲ့ဝင်မျိုးသမီးတွေကိုငကပုတ်ကနေတဆင်ကျွန်တော်တို့မျိုးတွင်းထိခေါ်ထုတ်သွားခဲ့ပြီးပါပြီဗျ။အခုချိန်မှာတော့သူတို့စစ်ချစ်ယူနေတယ်လို့ပဲကျွန်တော်တို့ကြားပါသေးတယ်ဗျ။ကျန်တာတော့ကျွန်တော်တို့မကြားသေးပါဘူး။
စစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်မှုအတွင်းဒေသခံကာကွယ်ရေးအဖွဲ့ဝင်အမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ပြီးတပ်ဖွဲ့ဝင်အမျိုးသမီး10ဦးအဖမ်းခံခဲ့ရတာပါ။နိုဝင်ဘာ16ရက်ကစလို့ကလေးမျိုးငကပတ်ကြီးရအနီးတောထဲမှာရှိတဲ့ကလေး PDF စခန်းတပ်ရင်း3ကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်မှာအနီးနားကျေးရွာတွေမှာနေစဉ်ရက်စက်တိုက်ပွဲတွေဖြစ်ပွားလာပြီးစစ်ရေးအခြေအနေတင်းမာနေတာပါ။ကလေးမျိုးနဲ့မဝေးလာတဲ့စံပြကျေးရွာနားမှာအခြေစိုက်ထားတဲ့အမှတ်644စစ်လက်နက်ပစ္စည်းတပ်စုကိုလည်းPDF ဇိုလန်းနဲ့တခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုတွေရှိနေချိန်မှာပဲစစ်ကောင်စီကအင်အားတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ကလေးမျိုးနီးကကျေးရွာတွေမှာတော့စစ်ကောင်စီကလေကြောင်းအုံပြုပြီးရဟတ်ရင်နေနဲ့ကင်းလဲ့နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်။
哭啊里面呢我们的平常心里啊讲了六半年了。啊不管你六个半年的那不晓得你们俩你照顾吗我们俩这个地方的到底了吗你们俩你妈那里我们妈那里问题了我心里面你爱吗你还是给你比如是你多巧的比较有心你们那个看到我让你妈照顾这个我给你今天你来处理了我呀还有我在不要了你那种比如说我跟我们玩了偏激比我多了几多了你说在不要了边场上面有差距的时候就是中战地上的我有批判的那批评在配件那个马库的确实不行多了一多了人家想必然去的
လက်ရှိစစ်ကောင်စီတပ်တွေနေရယူစစ်ကြောင်းထိုးနေတဲ့ကလေးမြို့တောင်ပိုင်းကျေးရွာတွေအနီးမှာနိုဝင်ဘာလ3ရက်ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါတိုက်ပွဲတွေအတွင်းနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအချိန်ကစလို့နတ်ချောင်းနတ်မြောင်းချောင်းကွာစတဲ့ကျေးရွာတွေကဒေသခံတွေဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်ခင်ဗျာ
ကိုငင်းကြံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကင်းပြင်းနယ်စကားစဥက္ကဋ္ဌလိုက်ပါလာတဲ့ရင်တန်းမန်းခွဲတက်ခတ်ခံရတဲ့တရင်ကိုပြောပြပါမယ်ကင်းပြင်းနယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစောမြင့်ဦးလိုက်ပါလာတဲ့ရင်တန်းဟာဖက်အန်လိုင်းဘွဲ့လမ်းမှာမိုင်းခွဲတက်ခတ်ခံရပေမဲ့တည်ဆုံးတန်ရသူမရှိဘူးလို့စစ်ကောင်စီကပြောပါတယ်လက်ရှိစီးရဲတက်မာနေတဲ့လိုင်းဘွဲ့မျိုးနယ်ကဒေသခံတွေကတော့လုံခြုံရေးဆိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့ကိုအောင်မြတ်သူကပြောပြပေးမှာပါခင်ဗျာ
လိုင်းဘွဲ့မျိုးကအောက်ဆီဂျင်ဆက်ယုံဖွင့်ပွဲအခမ်းအနားပြီးဖအံမျိုးဘက်ကိုပြန်လာတဲ့ကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌစောမြင့်ဦးလိုက်ပါလာတဲ့ရင်နှန်းဟာနိုဝင်ဘာလ21ရက်တနင်္ဂနွေနေ့မနက်ပိုင်းကမိုင်းခွဲတက်ခိုက်ခံခဲ့ရပါတယ်။ဖအံလိုင်းဘွဲ့ကားလမ်းမှာတက်ခိုက်ခံရမှုအတွင်းရင်ချုပ်ထိခိုက်မှုရှိခဲ့ပေမဲ့လူသေဆုံးမှုမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
ကဥက္ကဋ္ဌဦးစောမြင့်ဦးသူကတော့ကျွန်တော်တို့လိုင်းဘွဲ့ကအောက်ဆီဂျင်ဖွင့်ပွဲအခမ်းအနားကိုတက်ရောက်တယ်တက်ရောက်ပြီးတော့ကျွန်တော်တို့ပြန်လာတယ်ပြန်လာတဲ့အချိန်မှာတော့လိုင်းဘွဲ့ရဲ့အနောက်တောင်ပိုင်းမီတာ9000လောက်မှာတော့ဒီဝမူမိုင်းတစ်လုံးဖောက်ခွဲခံခဲ့ရတာရှိတယ်ဖောက်ခွဲခံရတာရှိတယ်ဆိုတော့ကျွန်တော်တို့လူထိခိုက်မှုတော့မရှိပါဘူးကားကတော့ရင်းနှင်းထဲမှာပါတဲ့ကားကတော့အဲမိုင်းစဖြီးပြီးအနည်းငယ်ထိမှန်တာရှိပါတယ
်လိုင်းဘွဲ့ဒေသခံစောမောင်တန်းကလည်းရေဘူးမောကိုလမ်းခွဲနေရမှာပြည်내ဝင်ကြီးချုပ်စီးလာတဲ့ရင်းနှန်းချုံကိုတက်ခိုက်မှုမှာအနေကျင်းသာထိခိုက်ခဲ့တယ်လို့ပြောပါတယ်
။ဒီရေဘူးမှာလားဆွဲပန်းနဲ့ဆွဲပါလိုင်းဝင်နဲ့ဖန်ထားတာကတည်းကမောင်းနဲ့မြင်လာသူခွဲလာတာအစလေးပဲနေပါထိမယ
်။ဒီတက်ခိုက်မှုဘယ်သူလက်ချက်လဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူး။အခုလိုတက်ခိုက်ခံရတဲ့နေရာဟာစစ်တပ်နဲ့ပူးပေါင်းပြီးစစ်စင်ရေးလုပ်နေတဲ့နေကြားဆောက် BGF တပ်ဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။ကင်းမီနယ်လိုင်းဘွဲမြို့နယ်နဲ့ဖန်အမျိုးနယ်အဆက်ဘက်မှာတော့ KNU ကရင်မျိုးသားအစည်းအရုံးတက်မဟာ9အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေပါတယ်။အခုလိုပွင့်လင်းရသည့်မြို့မှာစစ်တပ်ကလိုင်းဘွဲကနေဖာပွန်အထိတပ်အတွက်စားနပ်ရိက္ခာတွေတည်ပို့နေတာကြောင့်တိုက်ပွဲတွေကြိုကြားကြိုကြားဖြစ်ပွားလေရှိတယ်လို့စောသားမောင်ကပြောပါတယ်။
ကွာအမမောင်နဲ့အာကွန်ကြားမှာပဲဖြစ်နေတာအပေါ်မဲ့ရေပြေးခါပို့ရမှာဦးစစ်တပ်ပို့နေကြနေအခုမှစပို့ဖို့တော့တို့လုံးမျိုးကြီးပါပေါ့စစ်တပ်တော့ဖာပုံမှာဆက်ရင်ကြီးကြီးရှိတာဟုတ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဖာပုံမျိုးနယ်ဘက်မှာစစ်တပ်ရင်နှန်းကိုအခုရက်ပိုင်းမိုင်းခွဲတက်ခတ်ခံရမှုတွေရှိခဲ့တယ်လို့ပြောပါတယ
်ကျွန်တော်တို့ဖာပုံဘက်မှာတော့အပုတ်ဘက်မှာလည်းမိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ
်ခုလိုစစ်ရေးမတည်မငြိမ်ဖြစ်နေတာကြောင့်လိုင်းဘွဲနဲ့ဖာပုံမျိုးနယ်ဘက်မှာဒေသတွင်လုံခြုံရေးအခြေအနေတွေစိုးရိမ်နေရတယ်လို့ဖပွန်ဒေသခံတို့ကပြောပါတယ်
။အခုကလည်းမှာတောဘက်မှာဆိုရင်မိုင်းအတွင်းမှာလည်းဆိုရတော့ခက်ခဲရတဲ့အပြင်ကိုထွက်လို့မရဘူးတိတ်ခေါက်သွားတော့အကုန်မိုးတော့လည်းဒါမှချင်းတလို့စားရမလဲသွားလို့လည်းဘယ်မှမမရဘူးဆရာ
ကြီး။ကင်းမီနယ်ဖပွန်မြို့နယ်ဘက်မှာမြန်မာစစ်တပ်ရဲ့ခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU ကရင်မျိုးသားစည်းရုံးတပ်မ9အဖွဲ့နဲ့စစ်ရေးပဋိပက္ခဖြစ်ပွားလာခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတောင်းချီဟာထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာနေရာတွေမှာတိမ်းရှောင်ခိုလုံနေကြရပါတယ်ခင်ဗျာ
။ကောမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။တို့ရချင်းတို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်ကျွန်တော်တို့ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါခင်ဗျာ။အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေအပါအဝင်သတင်းတောက်မှတ်စုတွေကိုလည်းနားဆင်ကြဖို့ရှိပါတယ်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနှာစင်နိုင်ပါတယ
်။တရချင်းတို့အခုနှာစင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့သတင်းတောက်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုပထမဦးဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထောင်ဒဏ်၁၇နှစ်ချခံခဲ့ရတဲ့ Frontier မြန်မာသတင်းဌာနသတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့တနင်္လာနေ့ကပြန်လွတ်ပေးလိုက်ပါတယ်။အခုလိုအမေရိကန်နိုင်ငံသားကိုထောင်ကနေပြန်လွတ်ပြီးပြည်နယ်နံပေးခဲ့သလိုအာဏာသိမ်းပြီးနောက်ဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေကိုလည်းပြန်လွတ်ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မဆုအစီအစဉ်ကနေမဲအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ။
မနက်မှဆရာနာသိမ်းပြီးနောက်ဖမ်းဆီးပြီးတော့ထောင်ဒဏ်၁၇နှစ်ချခံရတဲ့ Frontier မြန်မာသတင်းဌာနသတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့တနင်္လာနေ့ November 15ရက်နေ့ကပြန်လွှတ်ပြီးတော့ပြည်နှံပေးလိုက်ပါတယ်။အခုလိုမျိုးအမေရိကန်နိုင်ငံသားကိုထောင်ကနေပြန်လွှတ်ပေးလိုက်သလိုတခြားဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေကိုလည်းပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေတာပါ။ဒီလိုစစ်ကောင်စီလက်ထက်အကျဉ်းချခံရတဲ့သတင်းသမားတွေရဲ့လွမြောက်နိုင်စီဘယ်လိုရှိပါလဲ။ဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါ။ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့မေလ24ရက်နေ့ကရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ရဲ့နေရပ်ကိုပြန်ဖို့အတွက်လေဆိပ်ကိုရောက်နေချိန်မှာဖမ်းခံလိုက်ရတဲ့ Danny Fanstar ကိုပုံမှန်905ကာကြီးတက်မတော်ပြုတ်ကွဲအောင်လို့သွေးတော်လှုပ်ဆောင်မှုပုံမှန်7/10မတရားအသင်းနဲ့ဆက်သွယ်မှုအပြင်ပုံမှန် 7/3 လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုဆိုတဲ့ဆွဲချက်တွေနဲ့အခုလနိုဝင်ဘာလ12ရက်နေ့ကပဲထောင်ဒဏ်7နှစ်ချမှတ်ခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 124 ကာကြီးလိုနဲ့လည်းထပ်တိုးပြီးတရားစွဲခဲ့တာပါ။6လကြာချုပ်တောက်ပွားနဲ့တရားရင်ဆိုင်ခဲ့ရတဲ့ Danny Fanstar ကိုပြစ်ဒဏ်ချမှတ်ပြီးတော့3ရက်အကြာမှာပြန်လွတ်ပြီးတော့ပြည်နှံ့ပေးတဲ့ကိစ္စပေါ်မှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်။သတင်းသမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူတွေပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်တို့သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ကိုက်ညီတဲ့ဆိုရင်ဖြေလျှော့ပြီးတော့ကြာလွတ်ပေးရတယ်ဆောင်ရွက်လျက်ရှိတယ်။ယခင်ကလည်းကျွန်တော်တို့ပေါ့နော်သတင်းချုပ်နာပြည်နယ်မတိုင်ခင်နစ်ဆန်တရက်နေ့ဒီကနေ့မှလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ
်။ပြန်လွတ်ပေးချိန်တုန်းကမြန်မာနိုင်ငံကိုရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာ American တမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson က Danny Fanstar ကိုစစ်ကောင်စီကပြန်လွတ်ပေးပြီးတော့သူ့ရဲ့လက်ထက်ကိုလွှဲပြောင်းပေးလိုက်ပြီဖြစ်တယ်လို့အဲ့ဒီမှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်ကောင်စီပြန်လွတ်ပေးလိုက်ပြီးတဲ့နောက် American ပြည်အောင်စု New York မြို့ John F. Kennedy ပြည်ပဆိုင်ရာလေဆိပ်ကိုပြီးခဲ့တဲ့အင်္ဂါမနေ့ပိုင်းမှာရောက်လာပြီးတော့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ Danny Fanstar ကသူပြန်လွတ်လာမယ်ဆိုတာကြိုမသိခဲ့ပဲအဲ့ဒီကသူ့ကိုခြေချင်းခတ်ဘာမှမမေးဘဲပြောပြီးတော့ကားလေးစီးပေါ်တင်လိုက်ပြီးတော့အင်းစိန်ထောင်ကနေပြီးတော့လေဆိပ်ကိုခေါ်သွားခဲ့တယ်လို့ပြောပါတယ်။လေဆိပ်ကိုရောက်ပြီးနိုင်အတော်ကြာပြီးတဲ့နောက်ရဲရရှိတူရောက်လာပြီးတော့သူ့ပေါ်ဆွဲဆိုထားတဲ့ပြစ်မှုတွေကိုပြောခဲ့တယ်လို့ဒါရီအားလုံးကနေပြစ်ဒဏ်လွတ်ငင်းခွင့်ပေးတယ်လို့ပြောတဲ့အကြောင်း Danny Fanstar ကပြန်ပြောပြပါတယ်။သူအကြောင်းမဲ့ဖမ်းဆီးခံရတာဖြစ်ပြီးတော့ထောင်ထဲမှာရိုက်နှက်ခံရတာအဆငတ်ခံရတာမျိုးတွေတော့မရှိဘူးလို့ပြောပါတယ်။အချင်းကျခံရကြဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်သူ့အနေနဲ့ဆက်ပြီးတော့စ조사သွားမယ်လို့ Danny Fanstar ကပြောသွားတာပါ။
We're going to keep the focus on them as much as possible and do it.
တို့တို့အတတ်နိုင်ဆုံးဆက်လက်အာရုံစိုက်သွားမှာဖြစ်ပြီးတို့ကိုယ်စားစီယုံဆောင်ရွက်သွားနိုင်ရေးအတွက်ကျွန်တော်တို့လုံနိုင်တဲ့အားလုံးဆက်လက်လှုပ်ဆောင်ပါမယ်။ကျွန်တော်တို့အစွမ်းကုန်စ조사နေစေဖြစ်ပြီးတို့လွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်ဖို့လည်းမျှော်လင့်ထားပါတယ်
။ Danny Fanstar ကတော့မြန်မာနိုင်ငံအတွက်အလုပ်တွေဆက်လုပ်ဖို့ရှိပေမယ့်ပြည်ရင်းကိုတော့ပြန်သွားမှာမဟုတ်ဘူးလို့ပြောပါတယ်။ American သတင်းသမား Danny Fanstar ကိုစစ်ကောင်စီကလွှတ်ပေးလိုက်ပေမယ့်ဖမ်းဆီးခံထားရတဲ့မြန်မာသတင်းသမား40ပတ်ဝန်းကျင်ကတော့အခုချိန်ထိဆွဆွဲခံရတဲ့ပုံမှားတွေကိုအကျဉ်းထောင်ထဲမှာရင်ဆိုင်နေရတော့ဖြစ်ပါတယ်။အခုလိုမျိုးအမေရိကန်သတင်းသမားလွတ်မြောက်သွားတဲ့ပုံမှားဝမ်းသာပေမဲ့ ဖန်စီထိန်သိမ်းအကျဉ်းချခံနေရဆဲဖြစ်တဲ့မြန်မာသတင်းသမားတွေလည်းလွတ်မြောက်တဲ့လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်။တကယ်တော့သတင်းစာဆရာအားလုံးကိုယ်သတင်းကိုကိုယ်လုပ်တဲ့ဟာတွေကိုတရားစွဲတာတော့ဖန်စီတာတော့ထောင်ချတာတော့ပြည်နံပေးတာတော့လောက်တာကတင့်မြော်တဲ့ကိစ္စမဟုတ်ဘူး။ဒီဟာကတိုင်းပြည်ရဲ့အနာဂတ်အတွက်ရောသတင်းလွတ်လပ်ခွင့်အတွက်လူမှုတိုင်ဝမ်အတွက်ရောအားလုံးတွေ့တော့မကောင်းတဲ့ကျိုးဆက်တွေပဲဖြစ်နေမှာပါ။တကယ်ကြတော့ဟုတ်လားတရင်ပေါ်ပြမှုတစ်ခုကပြင်းမနဲ့မညီဘူးလို့ယူဆရဲဆိုရင်ကျွန်တော်တို့တခြားလုံးပြောခဲ့တယ်လို့ပဲဘယ်လိုခေါ်မလဲ complete mechanism လို့ဟာမျိုးနဲ့သုံးရမယ်။ဒီဘယ်အချက်လက်ကဟိုတရင်ပြင်းမနဲ့မညီဆိုတဲ့ဟာမျိုးနဲ့တိုင်ကြတာမျိုးဒီဟာမျိုးဒီ system မျိုးကိုသုံးနေတာပေါ့နော်။ဒါပေမဲ့ဟိုအနာသိမ့်ပြီးတဲ့ FBI တရင်နောက်ပိုင်းမှာဒီရန်ရည်ရည်ဒီစနစ်တွေကအားလုံးဟိုအတုံးချမခံရတော့မယ်ပြက်ပြားသွားပြီးတော့ဒီလွတ်လပ်တဲ့ဟိုဟလာအဖွဲ့အစည်းတွေလည်းမရှိတော့ဘဲနဲ့အခုလိုမျိုးဖန်စီဟိုထောင်ချခံရတဲ့မိနဲ့မိတွေကိုနှုတ်ဆက်အောင်လုပ်တယ်လို့ဖြစ်လာတာပေါ့နော
်အမေရိကန်သံတမန်ဟောင်းဘီလ်ရစ်ချက်ဆန်ကတော့အမေရိကန်သတင်းသမားဒန်နီဖန်ဆက်ကိုစစ်ကောင်စီကလွှတ်ပေးလိုက်တဲ့အကြောင်းရင်းကသူနဲ့မြန်မာစစ်ကောင်စီနှစ်ဦးကြားမှာအပြန်အလှန်ယုံကြည်တဲ့ဆက်ဆံရေးကြောင်ဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းဖန်စီခံထားရသူတွေအားလုံးပြန်လွှတ်ပေးဖို့တောင်းဆိုထားသလိုကုလသမဂ္ဂကလည်းဒန်နီဖန်ဆက်ကိုပြန်လွှတ်ပေးတာဟာအပြုသဘောဆောင်တဲ့လုပ်ရပ်ဖြစ်ပြီးတော့ဖန်စီခံထားရတဲ့သတင်းသမားတွေအားလုံးကိုလည်းပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုထားပါတယ်။ဆရာနာတင်ပြချင်းကဆားလို့သတင်းမီဒီယာအလို့လောက်ကန်နေသူ126ယောက်ထက်မနည်းဖန်စီခံခဲ့ရပြီးတော့တချို့ကတော့ပြန်လွှတ်ပေးခဲ့ပြီဖြစ်ပါတယ်။မြန်မာသတင်းသမားအယောက်40ထက်မနည်းကတော့အခုချိန်မှာအကျဉ်းထောင်ထဲမှာပုံမှန်မျိုးမျိုးနဲ့တရားစွဲဆိုခံထားရတယ်လို့အများစုကတော့တက်မတော်ပြုခွင့်အောင်လှုပ်ဆောင်မှုပုံမှန်905ကားချင်းနဲ့တရားစွဲဆိုခံထားရဆဲဖြစ်ကြောင်းဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါတယ်ကျွန်မအေးသနာကျော်ပ
ါမအေးသနာကျော်ကသတင်းတော့မှတ်စုအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုလည်းတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးပိုင်းမှာဆယ်စုနှစ်နဲ့ချီမဟုတ်ပေမဲ့နှစ်များစွာနောက်ဆုတ်သွားပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေကြောင့်ဘဏ်လုံငန်း၊ကုန်သွယ်ရေးနဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပြီးတန်းနဲ့ချီတဲ့လူတွေလည်းဆင်းရဲတွင်ပိုပြီးနှက်စေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်တင်ထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဤသောလုပ်ငန်းကဏ္ဍမလဲပတ်နိုင်တော့တဲ့ပြီးခဲ့တဲ့2020ပြည်နှစ်အတွင်းကိုဗစ် -19 ကပ်ရောဂါကာလအတွင်းကဆက်လို့မြန်မာနိုင်ငံမှာစီးပွားကျနေတာပါ။ကျပ်ငွေဈေးချတာကြောင့်စားသောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီလတရနေ့မှာအရက်သားအစိုးရကိုစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်နိုင်ငံရေးကတောင်းကနည်းအခြေအနေတွေကြောင့်ထပ်ပြီးဒုက္ခတွေ့ရပါတယ်။မလုံးချုံမှုနဲ့ပြိပခါတွေကြီးထွားလာပြီးကိုဗစ် -19 ကပ်ဘေးရောဂါတန်းနောက်စီးပွားကျမှုတွေကြောင့်အသက်ကအထောက်ပံ့တွေလိုအပ်နေတဲ့လူသုံးသန်းကျော်အတွက်အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကမြန်မာစစ်ကောင်းဆောင်တွေကိုပန်ကြားထားပါတယ်။နိုင်ငံတွင်းမှာလူပေါင်းသိန်းချီအလုတ်ကိုင်းဆုံးရှုံးပြီးငွေကြေးဖောင်းပွားမှုကလည်းတဟုန်ထိုးတက်သွားတာကြောင့်စင်ရဲမွဲတေမှုကပိုဆိုးလာပါတယ်။အရင်ကကုမ္ပဏီဝန်ထမ်းလုပ်ခဲ့ပြီးအခုတော့တပိုင်းတစ်နိုင်စီးပွားရေးစံတန်လုပ်ကင်နေတဲ့မတ်လုံးလုံးက VOA ကိုအခုလိုပြောပါတယ
်။တချို့ကျတော့လည်းရှိတဲ့လူနည်းစုလေးနဲ့ဟိုအလုပ်ရှင်ပြီးတော့လည်းပတ်နေတယ်။တချို့ကုမ္ပဏီတွေဆိုရင်လုံးဝရပ်လိုက်တယ်။ဝန်ထမ်းတွေလျှော့တယ်။တချို့ကုမ္ပဏီတွေပိတ်လိုက်တယ်။ COVID ကလေးကအဲ့လိုမျိုးရှိတဲ့အချိန်မှာအခုဒီကလာကြတော့ပို့ဆိုးသွားတာပေါ့အကုန်လုံးတော်တော်များများတွင်ပိတ်လိုက်ပြီဝန်ထမ်းတွေလျှော့လိုက်တယ်ဆိုတော့ဝန်အကုန်လုံးကတခြားဟာရရလောက်ရတာပေါ့
ပြည်ပကတင်းသွင်းရတဲ့စားတောက်ကုန်နေနဲ့ဈေးတွေဈေးနှုန်းကပုံမှန်ထက်နှစ်ဆတက်သွားတာကြောင့်လူတွေကလိုတာပဲဝယ်တော့တဲ့အချောင်းဈေးတွေတွေအတွက်ကလည်းတထောင်နဲ့ရောင်းလိုက်တဲ့ပစ္စည်းကနောက်နေ့မှ1200ဖြစ်သွားတာကြောင့်ရောင်းတိုင်းရှုံးတယ်လို့ဖြစ်နေတယ်လို့မော်လမြိုင်ကမဆန်းဆန်းက EP သတင်းအေဂျင်စီကိုပြောပါတယ်။ Twin ကုန်နေဈေးတက်တာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကလည်း VOA ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုမှာအခုလိုပြောပါတယ်။
တော့နေစားကလည်းဒါတ
တင်လွှင့်တဲ့ဒီခေါဆွဲကြောက်တို့ကျွန်တော်ကိုရီတို့ဓာတ်ရဈေးတက်သွားတယ်ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးအရင်တော့နှစ်ထုပ်စားတယ်လူကတစ်ထုပ်ပဲစားတယ်
အခု2021ခုနှစ်အတွင်းမြန်မာစီးပွားရေးက 18.4% ခန့်လုံးလျော့သွားနိုင်တယ်လို့အာရှဖွံ့ဖြိုးမှုဘဏ် ADB ကခန့်မှန်းထားပြီးဒီပမာဏဟာဆိုရင်လက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားကျမှုထဲကတစ်ခုဖြစ်ပါတယ်။ဆေးဆွေးရအဆက်ဆက်ဆေးစုနှစ်တွေနဲ့ချီတစ်စိတ်တစ်ပိုင်းတတိတခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေဖော်ဝါရီလတုန်းကဖြုတ်ချခံခဲ့ရတဲ့ရတအစိုးရလက်ထက်ကျူးပန်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်းချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်များကချုပ်ကိုင်မှုလျှော့ချလာပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပို့ကုန်တင်ပို့နိုင်မှုလဲမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ကျစရိတ်သက်သာတဲ့လုပ်သားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားယင်းနီးမြုံနံသူတွေဟာအထည်ချုပ်စက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုစက်ယုံတွေကိုတည်ထောင်ခဲ့ကြပါတယ်။မြို့တော်ဟောင်းရန်ကုန်ဟာဆိုရင်လဲလမ်းသစ်တွေစက်မှုဇုံတွေဈေးဝယ်စင်တာတွေခင်မီအင်ယာတွေနဲ့အသွင်ပြောင်းလာပါတယ်။ပုဂ္ဂလိကအလုတ်ကင်တွေပေါ်ပေါက်လာပြီးအလုတ်ကင်သစ်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအားတက်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးပြဿနာတက်ပြီးလပိုင်းအကြာမှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်။ချက်ငွေအပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကြတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP3 အေဂျင်စီကိုပြောပါတယ်။ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆွတ်သွေးမေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်။
အတူတူပြတ်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူ့အနေနဲ့မြန်မာချက်ငွေပေါ်ယုံကြည်မှုရော့ကြသွားတယ်ပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့ချက်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကိုဆက်ကူတဲ့တွေ9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းသူတို့အနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကြတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းဆန်းချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်နိုင်ငံခြားကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီအလကုံစားတောက်ကုံလျှက်စစ်ပစ္စည်း73%လို့ကုန်စည်တွေလည်းဈေးတက်ကုန်ပါတယ်။နိုင်ငံခြားငွေလဲနှုန်းထက်တဲ့မဲ့အရေးထိန်းချုပ်နိုင်ရေးဘိုဘန်ကအမေရိကန်ဒေါ်လာထုတ်ရောင်းပေးတာမျိုးနောက်နိုင်ငံခြားငွေကြေးလဲလှယ်ရောင်းဝယ်မှုကိုရည်ညွှန်းစစ်ရဲ့သက်မှတ်ရခိုင်နှုန်းအတိုင်းရောင်းဝယ်လုပ်ကြဖို့မလိုက်နိုင်ရင်အရေးယူမယ်အကြောင်းကြေညာခဲ့ပါတယ်။အန်ဒီအများပြည်မဲ့လဲတချို့လူတွေကတော့online ပေါ်ကနေနိုင်ငံခြားငွေအလဲလှယ်လုပ်ကြပါတယ် online ပေါ်ကအရောက်ဝယ်လုပ်လို့သူတွေရှာရလွယ်ပေမဲ့လည်းရောင်းသူနဲ့ဝယ်သူကြားယုံကြည်မှုတိစောက်ဖို့တော့လိုတယ်လို့အရောက်ဝယ်လုပ်လေရှိတဲ့ကိုသူရင်က AP3 agency ကိုပြောပါတယ်ဆက်သုံးစီရှာပါမှုကလည်းအဓိကပြဿနာကြီးတစ်ရပ်ဖြစ်လာပါတယ်ဒေါ်လာဝယ်ဖို့ခက်ပြီးရေနံကုမ္ပဏီတွေကလည်းအကျွေးမပေးကြတော့ဘူးလို့ Max Energy ကတာဝန်ရှိသူတို့ကAP သတင်းအေဂျင်စီကိုပြောပါတယ်လို့သလောက်ဝယ်မရတဲ့အခြေအနေနဲ့သူတို့နဲ့ယုံကြည်မှုတိစောက်ဖို့လည်းအခက်အခဲရှိခြင်းဖြစ်ကြောင်းလက်ရှိအချိန်မှာတော့အရှုံးမများဖို့ပဲကြိုးစားနေရတာပါလို့သူကပြောပါတယ်သူကတော့နိုင်ငံရေးပြဿနာကိုအပြစ်ဖို့ပါတယ်နိုင်ငံတွင်းမှာတောင်တယောက်နဲ့တယောက်မယုံကြည်ကြတာကြောင့်နိုင်ငံခြားသားတွေလည်းယုံကြည်ကြမှာမဟုတ်ပါဘူးတဲ့ဘန်စစ်နဲ့မပြေမလည်ဖြစ်တာကြောင့်လည်းပါတယ်လို့Max Energy ကတာဝန်ရှိသူတို့က AP ကိုပြောပါတယ်။ပြောရတဲ့အကြောင်းအရာကအကိစ္စတာကြောင့်နာမည်မဖော်ဘဲသူကပြောခဲ့တာပါ။ဘဏ်တွေမှာလည်းအနှံငွေကိုအလွယ်တကူထုတ်လို့မရပါဘူး။ဘဏ်အငွေကိုအမျက်ပေးထုတ်ယူနေရဆဲဖြစ်ကြောင်းတပိုင်းတနိုင်စီးပွားရေးလုပ်ငန်းရှင်မလုံးလုံးက VOE ကိုပြောပါတယ်။
မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်အိုလံပစ်အားကစားပွဲတော်အစပြုခဲ့ရာဂရိနိုင်ငံကရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့ကိုလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကရှိခဲ့တဲ့အတိုင်း Microsoft ရဲ့ AI နည်းပညာနဲ့ပြန်လည်ပုံဖော်ထားပါတယ်အပြည့်စီဒေတာကြံတော့တဲ့အိုလံပီယာမြို့ကရှေးဟောင်းသမိုင်းဝင်အစအဦးတွေကိုစမတ်ဖုန်းပေါ်မှာအရင်ကရှိခဲ့တဲ့ပုံစံအတိုင်းမြင်ကြည့်နိုင်အောင်ဘလို့လှုပ်ထားတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
อ မတူညီတဲ့ရင်ကျေးမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟဆာတာကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့ဆိုတာအကောင်းဆုံးပြသနေတဲ့အသက်တည်တစ်ခုကဂရိနိုင်ငံကရှေးဟောင်းအိုလံပီယာမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကအိုလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့လည်းဖြစ်ပါတယ်။နေရာဒေသရင်ကျေးမှုနဲ့အမြင်တွေမတူကြပေမဲ့နိုင်ငံတော်ကဂရိလူမျိုးတွေလေးနှစ်တစ်ကြိမ်အိုလံပီယာမြို့မှာဆုံကြပြီးတော့အိုလံပစ်အားကစားပွဲတော်ကိုကျင်းပခဲ့ကြတာပါ။အဲဒီလိုသမိုင်းအရာရောရင်ကျေးမှုအမွေအနှစ်အရာပါအရေးပါတဲ့အိုလံပီယာမြို့ကအဆောက်အဦတွေဟာနှစ်ပေါင်းထောင်ချီအကြာမှာတော့အပြက်အစီးအကျွင်းအကြံတွေသာကြန့်ရှိပါတော့တယ်။ဒါကြောင့်ဂရိနိုင်ငံရဲ့ရင်ကျေးမှုနဲ့အားကစားဝန်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေးဟောင်းအိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှေးဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမြို့တက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကသမိုင်းအနုပညာနဲ့ဘိသုကလက်ရာတွေကိုလေ့လာနိုင်ကြမဲ့အပြင်ဖြည့်ဆည်းနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကြီးအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဖက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယာမြို့ကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးလေ့လာနိုင်အောင်ဖန်တီးပေးထားပါတယ်။Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ရင်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနီးကပ်လေ့လာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်
။ We partnered with the Microsoft using very advanced augmented reality tools to give the opportunity
ဒီလိုလာကြည့်တဲ့ဧည့်သည်တွေအနေနဲ့လက်ရှိမြင်နေရတဲ့ရှေးဟောင်းလက်ရာတွေကိုအခြေခံပြီးသူတို့လက်ကရင် Smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။တိတ်ကိုရှိပြတဲ့ Augmented Reality နည်းပညာသုံးပြီးရှေးဟောင်းသမိုင်းဝင်အဆောက်အဦ28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါ။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်
။အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ Augmented Reality နည်းပညာကြောင့်ဟိုအရေးအိုလံပီယာမြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ပြေးခုံပြစ်ပြိုင်ပွဲ၊လန်ဒန်ပြစ်ပြိုင်ပွဲစတဲ့အိုလံပစ်ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲ9ခုထဲမှတစ်ခုပါတဲ့ဇူးစ်နတ်ဖျားရဲ့ဖျားချောင်းအခုခေတ်အိုလံပစ်ပွဲတော်တွေအတွက်အိုလံပစ်မီးတောက်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ဟေရာနတ်ဖျားမရဲ့ဖျားချောင်း Greek ဘဘူးအမှုပညာပိသုကပညာရှင်ကြီး Fadius ရဲ့အလုပ်ယုံအိုလံပစ်အားကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦအိုလံပစ်ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့အိုလံပစ်မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကိုစမတ်ဖုန်းပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ်။ Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကျွတ် Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်းအိုလံပီယာမြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လည်ဖန်တီးထားတာဖြစ်တယ်လို့ Greek နိုင်ငံဆိုင်ရာ Microsoft Company ထွေထွေမန်နေဂျာကရှင်းပြပါတယ
် We have taken photos from drones and third cameras and we have used the Microsoft AI technology to get
ဝေဟင် drone ရင်ဒီကင်မရာတွေသုံးပြီးကျွန်တော်တို့ဓာတ်ပုံတွေရိုက်ယူပါတယ်တိတ်နဲ့ခြိတဲ့ဓာတ်ပုံတွေကို Microsoft ရဲ့AI ဉာဏ်ရည်တုနည်းပညာသုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကဒီအစာအုပ်ဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းစပ်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ
်။ Ethan Newton မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာအိုလံပီယာမြို့ဟောင်းကို digital နည်းနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနည်းခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ Ethan Newton ကအိုလံပစ်ပြတိုက်မှာဆိုရင်လဲ Microsoft Company ဖန်တီးထားတဲ့ HoloLens ကောင်းဆောင်မျက်မှန်တက်ပြီးတော့အိုလံပီယာမြို့တော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့PC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖျားရဲ့ဖျားချောင်းကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့ AR မှ Zeus နတ်ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သ ူရဲ့ဥကောင်းမှာဆောင်းထားတဲ့တန်လွင်ခက်ပုံစံမျိုးတန်လွင်ခက်တရဖူကိုအဲ့ဒီအချိန်တုန်းကအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုဆုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာတွေရှိခဲ့တယ်ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဤပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း2000ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စူးစီးခဲ့ကြသလဲအိုလံပစ်အားကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့သလဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ Digital ဤပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်။
ကဘာပေါ်မှာရှိတဲ့ကျွန်တော်တို့လူကလေးတွေမှာတကဘာလုံးကအိုလံပီယာရှေးဟောင်းမြို့ကိုလာမလည်နိုင်ကြတဲ့သူတွေအနေနဲ့တမိုင်းဝင်အဆောက်အဦတွေကိုဒီနည်းနဲ့လေ့လာနိုင်ကြမယ်လို့ထင်ပါတယ်။သူတို့အနေနဲ့တိတ်ကိုထူးခြားတဲ့အတွေ့အကြုံတွေရနိုင်ကြလိမ့်မယ်လို့ထင်ပါတယ်
။ဟိုးရှေးနှစ်ပေါင်းများစွာတည်းကရှိခဲ့တဲ့တမိုင်းနဲ့ယဉ်ကျေးမှုအမွေအနှစ်လေ့လာစရာတွေကို Digital နည်းနဲ့ထိမ့်သိမ်းထားတဲ့အတွက်တမိုင်းအထောက်အထားတွေပျောက်ပြတ်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်သစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ Greek နိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့ Microsoft Company ကဖန်တီးထားတဲ့ In Culture ဆိုတဲ့ website စာမျက်နှာပေါ်မှာသွားရောက်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
။မဆွေမြန်မစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါခနော်။ခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်။ကမ္ဘာတလောကအနုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးတန်နာကျော်ပါ။နိုဝင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအထူးပွဲပြသွားတဲ့ House of Gucci ရုပ်ရှင်ကမိတ်ဆက်ပွဲနေမှာတော့ဒီရုပ်ရှင်နဲ့ပါဝင်တရုပ်ဆောင်ထားတဲ့အဆိုတော် Lady Gaga သူ့ရဲ့ထူးခြားဆန်ပြတဲ့ Fashion ပုံစံတစ်မျိုးနဲ့တွေ့ခဲ့ကြရတာပါ။ဆိုင်ရင်ဆရာမ Sarah Gay Forden ရေးသားခဲ့တဲ့ဝိတ္ထုတစ်ပုဒ် The House of Gucci Sensational Story of Murder, Madness, Glamour and Greed လူသက်မှုယူသွမှုလှပခံနာမှုလောဘတို့နဲ့ Gucci ကဟာဆိုတဲ့စာအုပ်ကိုအခြေခံပြီးတော့ပြန်ရိုက်တဲ့ရုပ်ရှင်ကားဖြစ်ပါတယ
် Gucci It was a name that sounded so sweet so seductive
Come meet the family
Everybody this is Patricia
and this is my family
Kick these teeth out
They had it all wealth style power Who wouldn't care for that
Italy ရဲ့နာမည်ကျော် fashion အမှတ်တံဆိပ် Gucci မိသားစုအကြောင်းနဲ့ Gucci ကိုစတင်တည်ထောင်ခဲ့သူတထေးကြီး Gucci ရဲ့မြည်ဖြစ်တဲ့အသက်46နှစ်မှာတက်ခံရတဲ့ Maurizio Gucci အကြောင်းဇာတ်ရင်တည်ပြီးရိုက်ကူးထားတာပါ Maurizio Gucci နေရာမှာမင်းသား Adam Driver ကတရုတ်ဆောင်ထားပါတယ်သူ့ကိုလူသက်သမားငှားပြီးတော့တက်ခိုင်းတဲ့ဇနီးဖြစ်သူ Patrizia Reggia နေနေရာမှာတော့ Lady Gaga ကတရုတ်ဆောင်ထားတာပါသူက1995ခုနှစ်မှာတော့သူ့ခမုန်းဖြစ်သူကိုတက်ခိုင်းမှုနဲ့တရားစွဲခံရပြီးတော့အပြစ်ချခံခဲ့ရပါတယ်။အီတလီရဲ့ကျေးရက်တဲ့အတိုင်းဝန်မှာနာမည်အကြီးဆုံးဒီအရှုပ်တော်ပေါ်မှာရေဂျီယာနီကမိန်ပဆိုးဖြစ်နေနာမည်တက်ခံရပြီးတော့ထောင်ဒဏ်18နှစ်ကျခံခဲ့ရပါတယ်။2016ခုနှစ်မှာတော့သူထောင်ကပြန်လွတ်လာခဲ့ပါတယ်။အဆိုတော့ Lady Gaga ကတော့ A Star is Born ရုပ်ရှင်ကမှတစ်ခါအဓိကအမျိုးသမီးဇက်ဆောင်နေရာကတရုတ်ဆောင်ခဲ့ပြီးတော့အဲ့ဒီကနေပဲဇက်ဝင်တီအော်စကာဆုရခဲ့ပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်အော်စကာဆုတွေလည်းစကားတင်ဆင်းမှာပါခဲ့တာပါအခု House of Gucci ရုပ်ရှင်စကားကိုတော့ဒါရိုက်တာ Ridley Scott ကညွှန်ကြားရိုက်ကူးပြီးတော့ရောမ Florence အပါအဝင်ဥရောပမြို့တော်တော်များများမှာရိုက်ကူးခဲ့ပါတယ်ဒီရုပ်ရှင်ကမှာနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Jared Leto မင်းသမီး Selma Hayek နဲ့မင်းသားကြီး Al Pacino တို့လည်းပါဝင်တရုတ်ဆောင်ထားပါတယ်ဒီ House of Gucci ရုပ်ရှင်စကားကိုတစ်ကွာလုံးနိုဝင်ဘာလ24ရက်နေ့မှာရုံတင်မှာဖြစ်ပါတယ်ရှင်အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသား George Clooney ကသူ့ကလေးတွေရဲ့မျက်နှာကိုသတင်းစာတွေမှာမဖော်ပြဖို့မီဒီယာတွေကိုပန်ကြားသွားပါတယ်။သူ့ရဲ့အိတ်ဖွင့်ပေးစာကိုသတင်းမီဒီယာတွေကပြန်ပြီးတော့ဖော်ပြကြတာဖြစ်ပြီးတော့သူက Britain နိုင်ငံက Daily Mail သတင်းစာနဲ့တချို့သတင်းစာတွေကိုဥတီပြီးရေးထားတာဖြစ်ပါတယ်။ မင်းသားဂျော့ဂျ်ကလိုနီဟာလေဘနွန်နယ်ဘွားဗြိတိရှ်လူအခွင့်ရေးရှိနေအမ်မာကလိုနီနဲ့လက်ထပ်ထားတာဖြစ်ပြီးတော့သူ့ရဲ့ကလေးတွေကိုဓာတ်ပုံတွေသတင်းစာမှာဖော်ပြတာဟာသူ့ကလေးတွေအတွက်တကယ်အန္တရာယ်ရှိလို့ပါလို့ပြောထားပါတယ်သူရေးထားတဲ့စာထဲမှာဆိုရင်တော့ကျွန်တော်ဇနီးရဲ့အလုပ်ကသူများတွေနဲ့ထိတ်တိုက်ရင်ဆိုင်ရတာတွေရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့မိသားစုအနေနဲ့ဘေးကင်းအောင်လို့တတ်နိုင်သမျှသတိထားနေကြရပါတယ်။တကယ်လို့သာသတင်းစာစာဆောင်တွေမှာကျွန်တော်တို့ရဲ့ကလေးတွေရဲ့ဓာတ်ပုံကိုဖော်ပြလိုက်မယ်ဆိုရင်ကျွန်တော်ကလေးတွေကိုကာကွယ်နိုင်ဖို့မလွယ်ပါဘူးလို့သတင်းစာတိုက်တွေကို George Clooney ကစာရေးပို့ခဲ့ကြောင်းသတင်းစာဆောင်တွေထဲမှာဖော်ပြတဲ့သူ့စာထဲမှာပြောထားတာပါ။သူကပဲဆက်ပြီးတော့ကျွန်တော်ကလေးတွေရဲ့ဓာတ်ပုံကိုဘယ်သတင်းဌာနကမှကျွန်တော်မရောက်ခဲ့ပါဘူး။ကျွန်တော်တို့ကလေးတွေရဲ့ဓာတ်ပုံကိုဘဒုံးကမှလည်းလူမှုကွန်ရက်စာမျက်နှာတွေပေါ်မှာမတင်ခဲ့ပါဘူး။ဒီလိုတင်လိုက်ခြင်းအပြင်သူတို့လေးတွေရဲ့ဘဝအနေနဲ့အများကြီးရှိလာနိုင်ပါတယ်။အခုဟာကအစိုးရလုံပြီးရှောက်ပြောနေတာလည်းမဟုတ်ပါဘူး။တကယ်ကမ္ဘာပြည်ထနာရက်တွေပါ။တကယ်လည်းအကျိုးဆက်ဆိုးတွေကြုံရနိုင်တဲ့အနေအထားဖြစ်ပါတယ်လို့သူကရေးထားပါတယ်။ George Clooney နဲ့ Emma Clooney တို့ဟာ2018ခုနှစ်မှာအမွာကလေးနှစ်ယောက်မွေးခဲ့တာဖြစ်ပါတယ်။2023ခုနှစ်မှာအီတလီက George Clooney ရဲ့နေအိမ်မှာသူတို့နှစ်ဦးခီးသွွားဟန်လဲတွေ့ခဲ့ရတာကနေသူတို့တွေ့ပြီးတော့တစ်နှစ်မပြည့်သေးခင်2014ခုနှစ်မှာတော့ Venice မြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we ဒီတက်တဲ့အောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
တရာရှင်တို့နားဆင်ခဲ့ကြရတာကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေ့လာနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲတရာရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့လာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့ဒီနေ့လာညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးပါအောင်ပါခင်ဗျာ
မြန်မာမှာပါပဲတရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတနင်္လာနေ့မှာကျင်းပခဲ့ပါတယ်။အွန်လိုင်းကတွေ့ဆုံဆွေးနွေးကြတဲ့ပွဲကိုနိုင်ငံရေးအဆင့်မဟုတ်တဲ့တန်တမန်တယောက်တက်မယ်လို့မျှော်လင့်ထားခဲ့ပေမဲ့မြန်မာကိုယ်စားလှယ်ပေါ်မလာခဲ့တဲ့အကြောင်းမလေးရှားနိုင်ငံရဲ့ဂျာယင်ဝန်ကြီးကအတည်ပြုပြောကြားပါတယ်။မြန်မာကိုယ်စားလှယ်တက်နိုင်အောင်တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့တချို့အာဆီယံနိုင်ငံများကနိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲ PR ပေးဆောင်ရွက်ခဲ့တယ်လို့မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်နိုင်ခြင်းမရှိဘူးလို့ဖော်ပြခဲ့ပါတယ်။နေပြည်တော်တီးသန့်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ပေါ်ဆွဲချက်တင်ထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအမှုနဲ့ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့ဆက်သွယ်ရေးအမှုပို့ကုန်သွင်းခုအမှုတွေအတွက်ဒီနိုဝင်ဘာ22ရက်မှာလဲဆက်လက်ကြားနာစစ်ဆေးပါတယ်။ဦးဝင်းမြင့်ကိုတော့ဒေါအောင်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့သဘာဝဘေးအမှုတစ်ခုစလုံးအတွက်အဘိဓာရှောက်လဲချက်တွေကိုဒီနေ့တင်ပြရှောက်လဲခဲ့ကြတယ်လို့နေပြည်တော်ကလည်းလာတဲ့သတင်းတွေအရသိရပါတယ်။အဲ့ဒီနှမှုလုံးအတွက်လာမယ့်ဒီဇင်ဘာ6ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တရားသူကြီးကသတ်မှတ်ခဲ့ပါတယ်။ Interpol လို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်ဖွဲ့ကိုတရားခွင့်မပြုဖို့မြန်မာနိုင်ငံနဲ့နိုင်ငံတကာအရပ်ပဲအဖွဲ့အစည်းပေါင်း259ဖွဲ့ကတောင်းဆိုလိုက်ကြပါတယ်။Interpol ဥက္ကဋ္ဌနဲ့အတွင်းမူအပါဝင်အလုံးမှုဆောင်ဖွဲ့စည်းကိုပြဖို့တဲ့စာမှာဖော်ပြခဲ့တာပါ89ချိန်ပြောက်ထွေထွေညီလာခံကိုပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းနိုင်ဦးဆောင်တယောက်မှဖြစ်တယ်လို့စာမှာဖော်ပြထားပါတယ်အာဏာမသိမ်းမီဖိနှိပ်မှုဘူဝါဒနဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ဖိနှိပ်မှုတွေအတွက်ဒုတိယဗိုလ်ချုပ်ကြီးတန်းလန်ကတိုက်ရိုက်တာဝန်ရှိတဲ့ပြင်ဥရောပသမဂ္ဂရဲ့ပိတ်ဆို့ရေးယူတဲ့စင်းမှလည်းသူ့နာမည်ကိုထည့်ထားတဲ့အကြောင်းစာမှာဖော်ပြထားခဲ့ပါတယ်
တဲ့ရင်ချင်းကြိုကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဗီဒီယိုကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးလူဝင်ဆန္ဒတွေအများဆုံးပြေဝပြီးတော့ဘေးရန်ကတ်သင်းကင်းကျင်းနိုင်ကြပါစေခင်ဗျာ
လ This program has come to you from the Voice of America, Washington.